ရှိခိုင်ပြည်နယ်မြောက်ပိုင်းအခြေအနေအပါအဝင်နှစ်နိုင်ငံကြားရှိနေတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်မြန်မာအစိုးရဘက်ကဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့အထူးတန်တမန်တစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုဆေးလွတ်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုမနှက်ဖြန်ဆိုက်ရောက်မဲ့အဲ့ဒီအထူးတန်တမန်အဖွဲ့ဟာမြန်မာပြည်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဆိုတော့မွတ်စလင်ဒုက္ခသည်တွေအရေးကိစ္စကိုလည်းဆွေးနွေးပွဲရှိနေပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့သတင်းပတ်ကဝင်ရောက်လာသူ2000ကျော်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားသူ6000ကျော်လောက်ရောက်ရှိနေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်ကုလသမဂ္ဂရုံးရဲ့သတင်းထုတ်ပြန်မှုကိုကိုးကားပြီးနိုင်ငံတကာသတင်းမီဒီယာတွေကဖော်ပြကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမျိုးအခြေစိုက်ကလဒန်သတင်းဌာနရဲ့အယ်ဒီတာဦးတင်ဆိုးကတော့လက်ရှိရရှိထားတဲ့သတင်းချက်လက်ကိုအခုလိုပြောပါတယ်
။ဒီမှာကျွန်တော်တို့ဒီတလောက်ဆိုရင်4000 5000လောက်ပြောနေကြတယ်ကျွန်တော်ရဲ့ report တွေပြောတာကတော့ nearly 40,000 လောက်ရှိနေတာလေးကြောင်းပေါ့အဲဒါမဲ့ဒီမှာပြောတာကတော့5,000ကျောင်းတောင်းလို့ပြောနေကြတာပဲဒီ data တင်ရကပြောနေကြတာအဲ့လိုပဲဒါမဲ့ကျွန်တော်တို့ဒီမှာလုပ်နေတဲ့အလုပ်လုပ်နေတဲ့ activity တွေကဒီရဲ့ပြင်ရတော့ကျွန်တော်4,000လောက်ဆက်တာကျွန်တော်ကပြောတာက35,000ပေါ့ကျွန်တော်တို့ဆက်တဲ့ဟာတွေက
ထွက်ပြေးလာသူအများစုဟာကော့စ်ကြားခရိုင်အတွင်းကဒုက္ခသည်စခန်းနဲ့နှိစက်ရာကြေးရွာတွေမှာနေထိုင်နေကြကြောင်းလည်းဥတင်ဆိုကဆက်ပြောပါတယ်
။သူတို့နေတာတော့ဗျာဒီဒီပြရတာများသောတော့ဒီရင်မဝင်ဒုက္ခသည်စခန်းအဲဒီကုတုပါလောက်ဒုက္ခသည်စခန်းမှာသူကအများကြီးတော့ရှိတယ်။ဒါပေမဲ့လူတွေကတော့အဲဒီမှာရှိတဲ့လူတွေကနေရက်တစ်ချောင်းပေါ့ကြေးရွာတွေမှာရှိတယ်။ဒါမှအဲဒီအရင်ကစုတဲ့ရူပင်ကြတွေနေတဲ့ဒုက္ခသည်စခန်းတွေမှာရှိတယ်။အဲ့ဒီနေရာတွေကသူတို့ရှိတာအင်းငယ်ချက်တစ်ချောင်းပေါ့မျိုးတွေပါတော့မသွားဘူးအဲဆော့ဆော့ကခရန်တွေပါပဲဒီတက်ကပိုင်းတစ်ချောင်းမှာပဲသူတို့အဲ့ဒီမှာရှိတယ
်ဒီလိုထွက်ပြေးလာသူတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးပေါက်တာကြောင့်တိတ်လျှောက်လာတာဖြစ်ကြောင်းပြောဆိုပြီးလောလောဆယ်မှာနေရာထိုင်ခင်းစားနပ်ရိက္ခာနဲ့ကျန်းမာရေးဆိုင်ရာအခက်အခဲတွေတွေ့နေရကြောင်းလည်းဦးတင်ဆိုကပြောပါတယ်မြန်မာနိုင်ငံနိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့နှစ်နိုင်ငံနယ်စပ်လူကြိုရေးတင်းကျပ်ထားချိန်မှာလူ6000ကျော်လောက်ရောက်ရှိတယ်ဆိုတာစဉ်းစားစရာဖြစ်ကြောင်းထောက်ပြပါတယ်
။သူတို့ဒီမောင်နှောမှာအော်တိုဘလကုရဲနေဂျာမန်တင်ဆန်မှုရှိပြီးကြရတဲ့နိုင်ငံတကာကတောင်းဆိုနေတာကဘာလဲဆိုတော့ဘင်္ဂလားဒေ့ရှ်ကနေတော့နယ်စပ်ကိတ်တွေနယ်စပ်ပေါက်တွေဝင်ပေါက်တွေဖိတ်ထားလို့အဲလူသားချင်းစာနာတော်သားအနေနဲ့ဖွင့်ပေးပါဆိုတော့ကုလသမဂ္ဂပေါ်ပြီးနိုင်ငံတကာတိုင်းဝန်ကပြောနေတယ်သူကလည်းအဲ့ဒါကိုဖိတ်ထားတယ်ဆိုပြောတယ်အာဒီကြောင်လေးပုံကြောင်ပေါ့နော်ဝင်ပေါက်တယ်အဲ့တော့သိကြတဲ့ကြားမှာဒီ6000ကျွဲအဲ့ဒီဝင်သွားတယ်ဆိုတာသူတို့သတင်းတွေရဖြစ်နိုင်ရရှိပါမလားဒါကျွန်တော်စဉ်းစားလို့ဖြစ်တယ်ပေါ့နော်ကျွန်တော်တို့ကကလည်းဖတ်ပြီးသွားတဲ့လူတွေကျွန်တော်တို့ကအဲ့မှာဖန်ဆီးပြီးတော့ပြန်ပြီးတော့ဒီဘက်ကိုပြန်ခေါ်နေတာဖြစ်တယ
်လာမယ့်ဗုဒ္ဓနေ့မှာတော့မြန်မာအထူးတန်တမန်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်มาဖြစ်ပြီးဒီရေးကိစ္စကိုတင်ပြလာရင်ဆွေးနွေးတွားဖို့ရှိကြောင်းလဲဦးစော်ထေးကဆက်ပြောပါတယ်
သို့တော့အခုကျွန်တော်တို့ဒီက17ရက်နေ့ပေါ့နော်မလက်ဆန်မလက်ဆန်ဆိုရင်ကျွန်တော်တို့ဒီကနိုင်ငံခြားရေးတူဝင်ကြီးဦးကျော်တင်ဦးဆောင်နဲ့အထူးတန်တမန်အဖွဲ့တွားပါလိမ့်မယ်။တွားရတော့မှာအဲဒီမြန်မာနိုင်ငံနဲ့နိုင်ငံခြားသူ့အောင်ဆောင်ရေးဆက်ဆံရေးတုံ့ပြန်ရေးပါဝင်ကိစ္စရတော်တော်များများဆွေးနွေးမှာဖြစ်တယ်ဆွေးနွေးမဲ့အချိန်မှာသူတို့ဒီ issue ကို raise လုပ်ရင်အဲဒါဆွေးနွေးပါလိမ့်မယ်။အဲတော့ဟိုလောလောဆယ်6000ကျွဲဆိုတာကတော့ကျွန်တော်တို့ဟိုလက်တွေ့ရစဉ်းစားပြရည်တော့ဖြစ်တယ်သို့တော်လည်းပဲဒီဟာတွေကတော့ဟိုသူကဝင်ကြီးဦးဆောင်တဲ့အထူးတန်းတမန်ဖွဲ့တော်တဲ့အချိန်ကတော့ဒါတွေသူတို့ကသဘောပေါ်တင်လာရင်တော့သိနေပါလိမ့်မယ်ဟု
တ်မြန်မာအထူးတန်တမန်ဖွဲ့ရဲ့ခီးစဉ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဝင်ကြီးချုပ်နိုင်ငံခြားရေးဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးပွဲရှိနေတာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်းတော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးနေမည်ရှင်းလင်းရာမှာကြေးရွာတွေမီးရှို့တာအာရမပြုကျင့်တာနှင်းပန်းနှိစက်တပ်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိကြောင်းတည်င်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့မြန်မာအစိုးရဘက်ကလူခွင့်ရေးချိုးဖောက်မှုတွေကိုတိုင်ကြားဖို့နဲ့မှန်ကန်တယ်ဆိုရင်ဥပဒေအရအရေးယူမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကမောင်းတော်မြို့နယ်ကိုရံကောက်ကြေးရွာမှာရဲတပ်ဖွဲ့ဝင်တချို့ကရွာသားတွေကိုရိုက်နှက်နေတဲ့ဗီဒီယိုဖိုင်တွေပြန့်နှံ့ခဲ့တဲ့နောက်ကျူးလွန်တဲ့ရဲတပ်ဖွဲ့ဝင်တွေကိုအရေးယူနေကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။